ဒီကရက်2022ခုနှစ်ဖေဖော်ဝါရီလစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ယာနဲ့ချီတဲ့သတင်းသမားတွေကိုဖမ်းဆီးတာတရားစွဲဆိုတာတွေနဲ့သတင်းဌာနတွေကိုပိတ်ပင်တာတွေသတင်းသမားတွေကိုတပ်ဖြတ်တာအပါအဝင်သတင်းမီဒီယာလွတ်လပ်ခွင့်တွေကိုနီလန်းမျိုးစုံနဲ့ပိတ်ပင်လာခဲ့တယ်လို့သတင်းသမားတွေကပြောဆိုကြပါတယ်လက်ရှိမှာလည်းစစ်ကောင်စီကသတင်းသမားတွေကိုဖမ်းဆီးတာသတင်းဌာနတွေကိုဝင်ရောက်ဖမ်းဆီးတာတွေရှိနေပြီးမြန်မာနိုင်ငံရဲ့သတင်းမီဒီယာလွတ်လပ်ခွင့်တွေပိုဆိုးလာနေတယ်လို့လွတ်လပ်တဲ့သတင်းမီဒီယာကောင်စီဥက္ကဋ္ဌနန်းဖော်ကီကပြောပါတယ်
ဆက်လုံးကတော့သတင်းမီဒီယာတွေကတော့ဒီလိုလွတ်လပ်စွာဟိုရေးသားပေါ်ထုတ်ခွင့်မရဘူးလို့တင်းသူတက်ဆိုင်ရအနေနဲ့ဒေသပြည်မှာလည်းတင်းကိုလွတ်လွတ်လပ်လပ်တင်းလုပ်ငန်းပေါ့နော်လွတ်လပ်အာရေးသားမယ်ပေါ်ပြမယ်တင်းဆက်မယ်ထုတ်လွှင့်မယ်ဆိုတဲ့ဥစ္စာမျိုးကတော့အခုချိန်ထိကတော့အာဆုံးရှုံးနေတာပေါ့နော်တင်းလွတ်လပ်ခွင့်ကတော့ဆုံးရှုံးနေတယ်ပေါ့နော်ပြောရမှာပေါ့နော်ဆိုတော့နောက်တစ်ခုကပို့ဆိုးတာကဒီတုံးမြစ်ကရောက်လာတယ်တင်းသမားတွေကိုသူမဟုတ်တင်းမိတွေကလှုပ်ခဲသူတွေကိုသူဖမ်းဆီးသာမျိုးတွေကလည်းနှိပ်စက်သာမျိုးတွေကလည်းရှိနေသေးပါတော့အခုချိန်ထိလည်းပဲအချင်းအောင်လည်းမှရှိနေသေးဖြစ်တယ်လို့ဟိုတရားဆွဲဆုခံရတဲ့အမျိုးလေးဝရနှုတ်ခံရတဲ့အခြေအနေတွေကလည်းဒီသတင်းမီဒီယာသမားတွေပေါ်မှာရှိနေသေးပဲဆိုလို့ဒီအခြေအနေတွေကတော့အကောင်းဘက်ကတော့မတွေ့ရသေးဘူးပေါ့နော်
ခုလိုသတင်းလုပ်ငန်းလုတ်ကင်သူတွေကိုအာဏာသိမ်းပြီးနောက်ပိုင်းကစလို့ဤမျိုးစုံနဲ့ဖန်ဆီးနှိပ်စက်တပ်ဖြတ်တာတွေကြောင့်သတင်းသမားတော်တော်များများပြည်ပနိုင်ငံတွေကိုထွက်ပြေးတိမ်းရှောင်ပြီးတော့သတင်းလုပ်ငန်းတွေကိုဆက်လက်လုတ်ကင်နေကြရတာပါပြည်တွင်းမှာတိမ်းရှောင်ကြန့်ရှိနေတဲ့သတင်းသမားတွေအနေနဲ့လည်းစစ်ကောင်စီရဲ့ဖန်ဆီးတရားစွဲဆိုမှုတွေအောက်ကသတင်းလုပ်ငန်းတွေကိုလုတ်ကင်နေကြရတယ်လို့အကြောင်းအမျိုးမျိုးကြောင့်သတင်းသမားအလုတ်ကိုဆွန့်လွတ်သွားသူတွေလည်းရှိတယ်လို့ပြည်တွင်းမှာရှိနေတဲ့သတင်းသမားတဦးကပြောပါတယ်ဒီအ
ာဏာသိမ်းရင်းရဲ့နောက်ကစတဲ့တရားစီရင်မှုတွေတအားလုံးအမျိုးသမီးတွေနဲ့ကြောက်ရအောင်မျိုးစားတော့အလုံးဒီဘက်ကသတင်းထောက်အလုံးကိုဆွံ့ပြီးတော့မှတခြားစီးပွားရေးတွေပါလေလုပ်ကြတဲ့တခြားအများကြီးရှိရပေါ့နော်ရဲကြားတွေလည်းအလိုပဲဒီလိုနိုင်ငံသားကိုထွက်တော့ဒီအများကြီးသတင်းထောက်အလုံးကိုဆွံ့လိုက်တဲ့အဲ့လိုမျိုးတွေအများကြီးတွေ့ရတယ်ဒီရခိုင်တခုမျိုးမဟုတ်ဘူးဒီကိမဖက်မှာလည်းအဲ့လိုမျိုးအများကြီးညီမအဖြစ်ဖြစ်မှာလည်းအဲ့လိုမျိုးအများကြီးရှိတာတွေ့ရတယ်တချို့ဆိုရင်ဒီလက်နက်ကင်ဖက်တယ်ပါလေဒီလိုတော့ဒီအများကြီးတွေ့ရတယ်ရှင်ဟုတ်
လက်ရှိပြည်တွင်းမှာရှိတဲ့သတင်းသမားတွေဟာမလုံခြုံမှုတွေစိန်ခေါ်မှုတွေကြားထဲကနေဒေတာတွင်းဖြစ်ပျက်နေတဲ့သတင်းတွေကိုရေးသားတင်ဆက်နေကြရပြီးအထူးသဖြင့်တိုက်ပွဲပြင်းထန်နေတဲ့ဒေတာတွေမှာရှိနေတဲ့သတင်းသမားတွေသတင်းဌာနတွေနဲ့လုံခြုံရေးအပြင်သတင်းရယူမှုဘိုင်းတွေမှာလည်းခက်ခဲနေကြတယ်လို့လက်ရှိတိုက်ပွဲပြင်းထန်နေတဲ့ရခိုင်ဒေတာမှာရှိနေတဲ့သတင်းသမားတဦးကပြောပါတယ
်။ညီမတို့ကကြားလို့ညီမတို့အခုရောက်နေကြတော့အင်တာနက်လုံးဝမရတဲ့နေရာကိုရောက်နေရပါတော့။ညီမတို့ကကြားလို့တတိယတက်တပြီးပါမှဆက်ပြီးတော့မှမလုံနိုင်ဘူးအရှင်ကြီးတွေရောက်သွားတယ်။အဲ့ဒီဒီမှာကကိုမရောက်ပဲဒီပြည်တွင်းဖြစ်မှာလေဒီနေ့သတင်းဌာနတွေဆိုရင်တို့အင်တာနက်ပြည့်တဲ့နေရာတွေရောက်သွားရတယ်သတင်းမျိုးပါလေမဆက်နိုင်တော့ဘူးဆိုတဲ့အရှင်ကြီးအဲ့လောက်ရှိဖြစ်သွားပါတော့တော့ဒီဘက်ကသတင်းစုတွေကလည်းဖုန်းနဲ့အဲ့ဒီ support ဆိုတော့မှဒီဖုန်းလိုက်လည်းမရဘူးဒီမြောက်ပိုက်ကပို့ဆိုးနေပေါ့တော့သတင်းထောက်တွေရောဒီကဆန်တီအတွက်တော့အဖုန်းအခက်ကြီးတွေဖြစ်သွားပါတော့ဆိုတော့ညီမတို့ဆိုရင်အခုဆိုရင်အလုပ်လည်းမဆွဲပုံစံမျိုးဖြစ်သွားပါတော့
အာနာသိမ့်ပြီးနောက်စစ်ကောင်စီကသတင်းမီဒီယာ15ခုလောက်ကိုတရားဝင်ပိတ်သိမ်းခဲ့တယ်လို့သတင်းသမား600လောက်ကိုဖမ်းဆီးခဲ့ပြီးပြန်လွတ်ပေးခဲ့တာတွေလည်းရှိပါတယ်။ဒါပေမဲ့လည်းလက်ရှိအချိန်ထိသတင်းသမား90လောက်အကျဉ်းချခံထားရတယ်လို့လူငိမ့်ချမ်းသာခွင့်နေမှာသတင်းသမားတွေကိုပါဝင်တာမရှိသလောက်နည်းလာတယ်လို့လည်းသတင်းစာဆရာတူကပြောပါတယ်
။သူတို့ကဘယ်လိုပုံစံမျိုးဆိုတော့သတင်းသမားအရေးအတွက်မြေတန်းဒီအခြေခံဟောလာ40 50လောက်ကိုထိန်းထားတဲ့သဘောမျိုးပေါ့ဟိုလွတ်ပေးတဲ့ဟာတွေက2021မှာအစပိုင်းမှာပဲလွတ်ပေးတဲ့ဟာကဟောလာအယောက်20တို့သတင်းသမားလွတ်တာတွေရှိတယ်ဒါပေမဲ့ဒီပဲ2022တို့2023တို့မှာဟိုလွတ်ပေးတယ်ဆိုတဲ့ဟာမျိုးတွေမှာသတင်းသမားပါကအများဆုံး5ယောက်အခုနောက်ပိုင်းဆို2ယောက် 3 ယောက်တော့ဟိုအဲ့လောက်ပြန်ပို့မပါဘောเนาะဟိုတစ်ကြိမ်လှုပ်ရင်တစ်ယောက်နှစ်ယောက်လောက်ထည့်တယ်ဒါပေမဲ့ပုံပေါ့ဆိုတော့အများတန်းသူတို့ကဒီသတင်းသမားရေအတွက်က40-50လောက်ကရှင်းတော့နေမှာရှိနေတယ်ပြည်တယ်အများကြီးချထားတဲ့ဟာကြောင့်ရောစောစောပြောသလိုဒီလူငင်းခွင့်နေမှာမထည့်ဘူးဘောเนาะဟိုသတင်းသမားတွေထိန်းထားတဲ့သဘောမျိုးလို့ကျွန်တော်တော့အဲ့လို
အာဏာသိမ်းစစ်ကောင်စီအနေနဲ့အာဏာသိမ်းပြီးနောက်ပိုင်းကစပြီးသတင်းမီဒီယာတွေကိုတောက်လျှောက်ဖိနှိပ်လာတဲ့အပြင်လက်ရှိမှာတော့နိုင်ငံတွင်းကစီးပွားရေးပဋိပက္ခရှိနေတဲ့ဒေသတွေမှာဖုန်းနဲ့အင်တာနက်လိုင်းတွေကိုဖြတ်တောက်ထားတာတွေကြောင့်သတင်းသမားတွေအတွက်လည်းအတော်အခက်ကြုံနေကြရတာပါအာဏာသိမ်းပြီးနောက်မြန်မာနိုင်ငံရဲ့သတင်းမီဒီယာလုပ်ငန်းတွေဟာဆယ်စုနှစ်တခုစာလောက်နောက်ပြန်ဆုတ်သွားခဲ့ပြီးကမ္ဘာပေါ်မှာမြန်မာနိုင်ငံဟာသတင်းလွတ်လပ်ခွင့်အဆိုးရွားဆုံးဆက်နိုင်ငံတဲမှာပါဝင်တယ်လို့နိုင်ငံတကာသတင်းလွတ်လပ်ခွင့်တွေကိုစောင့်ကြည့်နေတဲ့နယ်စည်းမထသတင်းသမားများအဖွဲ့ RSF ရဲ့2023ခုနှစ်နှစ်ကုန်ပိုင်းထုတ်ပြန်ချက်မှာလည်းဖော်ပြထားပါတယ်ခင်ဗျာ